to connect the world. And each of these elements is in service of our mission and is about bringing people together.
Facebook ဒီထောင်သူ Mark Zuckerberg ပါ Facebook ကနေတစ်ဆင့်လူတွေတယောက်နဲ့တယောက်သီကျွမ်းခင်မင်ပြီးတော့ကဘာကြီးကိုရွာကြီးပုံစံလှုပ်ချင်တဲ့သူ့ရဲ့အဓိကစိတ်ကူးပါဒါလက်တွေ့မှာဘလောက်အောင်မြင်ခဲ့ပြီလဲ
ဖေဖေကတော့တုံးလိုက်တဲ့အကြောင်းအရောင်းငွေတော့ဟိုတကယ်ချင်းနေပါတော့ညီမပြန်လူလေအတုံးပါရဲ့ဆိုတော့အော်အဲ့ဆက်တယ်ရပြီးတော့အဲ့အတရားကြီးကိုငွေရလူရဲ့အဆက်တော်လို့ရတယ်ဒါဂရုပေးဖွင့်လို့ရတယ်တကယ်ချင်းစစ်တယ်ရရောဆိုညီမပြန်နေပြီမသိဘူးမလားအော်ညီမပါပဲကျော်လို့ရှိကျေးဇူးတင်အတူလည်းဆိုပညာပိုင်းဆိုင်ရာလေးကြီးမလားကျမရေးပိုင်းဆိုင်ရာလေးကြီးမလားနော်အားကစားပိုင်းဆိုင်ရာလေးကြီးမလ
ိုက်တယ်ဆိုက်တယ်ဆိုတာဒီ Facebook ကလူတွေကိုအဆုံးပုံမှန်ပေါ့ကောင်းကောင်းချနိုင်လို့ရှိရင်ဘာအကြောင်းပြောမလဲ health အကြောင်းပြောမလား beauty အကြောင်းပြောမလားသိရမလားအမျိုးကြီးအဆုံးပေါ့နိုင်ငံရေးအကြောင်းပြောမလားမန်ကန်တာပြောရင်တော့ဒီ Facebook ကတော့ပညာအရန်ရတယ်
ကမ္ဘာတဝန် Facebook သုံးစွဲသူဥယျာဉ်တန်း 2,000 ကျော်ရှိတယ်လို့ online ဈေးကွက်သုတေသနအဖွဲ့ရဲ့စစ်တမ်းမှာဖော်ပြထားတာပါ။အများစုကတော့လူငယ်တွေဖြစ်ပါတယ်။ဒါကြောင့်အနောက်နိုင်ငံတွေမှာအခုဆိုရင် Facebook အပါအဝင် Social Media လူမှုကွန်ရက်တွေကိုအသုံးများကြတဲ့လူငယ်တွေရဲ့စိတ်ကျန်းမာရေးနဲ့ပတ်သက်ပြီးတော့ကျန်းမာရေးပညာရှင်တွေကထောက်ပြလာနေကြပါတယ်။နေပြည်တော်ပြည်သူ့စေယုံကြီးစိတ်ကျမရေးဌာနပါမောက်ခဒေါက်တာစန်းလင်းကတော့ဆိုရှယ်မီဒီယာအင်တာနက်ခေတ်မှာစိုးကျိုးတသက်မဟုတ်ဘဲနဲ့ကောင်းကျိုးတွေလည်းရှိတယ်လို့ဆိုပါတယ
် positive impact of social media ရေးရတော့အကြီးအကျယ်ဆုံး greater effect ကတော့ကိုယ့်မရှိလူကံတော့အဆက်အသွယ်ရတယ်ဘိစေသက်တည်တဲ့တူပါနိုင်တယ်နောက်တစ်ခုကကျတော့ဒုတိယကကိုယ့်ရဲ့ကိုယ်ပိုင်ခံစားချက်တွေကိုအလွယ်ထုတ်ပေါ်ပြသတယ်နောက်တစ်ခုကကျတော့ကိုယ်ဟာဘယ်လိုလူသားလဲဆိုဆက်အားစင်ကိုပေါ်တော့ရွေးချယ်တယ်အဲ့ဒါတခုတခုเนาะနောက်တစ်ခုကတော့ဟာအခက်အခဲတခုကြုံလာတဲ့ဒီ emotionally အရန်ကိုအားနည်းလာတဲ့ချိန် emotional support တွေကို social media တွေအများကြီးရတယ်ကြိုရှင်နေရာကောင်းတဲ့ချိန်မှာလည်းအကုန်ပြူလာပြီးရတယ်လို့စိတ်ညစ်တဲ့ချိန်မှာလည်းအားပေးစကားတွေပြောတယ်အခက်အခဲရင်ဆိုင်နေမှာလည်းအားထပ်ပြီးကြိုးစားရပါလို့ကိုယ်ကိုအားပေးတဲ့ support ကိုချစ်တဲ့လူတွေကြားရတယ်အားတော့ social media ရရတယ်ဥစားပေါ့နော်အဲ့တော့ကျွန်တော် community ပြရတယ်ဟောကိုအုပ်စုသူကိုချစ်စေခြင်းနဲ့ကိုလိုချင်တဲ့သူကိုဖွဲ့စည်းခုတယ်ဟောတူတူကဖန်တီးနိုင်တဲ့ပါဝင်နိုင်တဲ့ဒီဆောင်တယ်အဲ့ဒါတခုအဲ့ဒါလည်းတော်တော်ကြီးကိုလို့ဒီ social media တွေကနေပြရတယ်ပေါ့နော
်မြန်မာနိုင်ငံမှာတော့ Facebook သုံးစွဲသူဥယျာဉ်က18တန်းကျော်ရှိပြီးတော့85ရာခိုင်နှုန်းကအသက်18နှစ်ကနေ44နှစ်ကြာအရွယ်လေးလို့ဆိုထားပါတယ်။စင်ကတ်တစ်ခုကိုဈေးကြိုကြိုနဲ့ဝယ်လို့ရနေတဲ့ခေတ်မှာလမ်းမေးဈေးတွေကစားတက်ကြီးရွယ်အိုအဖိုးဖွားတွေဆုံးလူတိုင်းဖုန်းကင်လာနိုင်ပြီးတော့ဆိုရှယ်မီဒီယာတွေနဲ့လည်းမဆိုင်ကြတော့ပါဘူ
း။ Better for life ဒီလူငယ်လူရွယ်တွေမှာလူငယ်လူကြီးတွေပါပါတယ်။ Life တွေတော့ diverse ရံဝင်သူတို့ရဲ့ pose သူတို့ရဲ့ဥစ္စာတွေဟာတာတော်တော်ပြင်းမှန်းစီပါလေ live မှာတော့ blog ရတယ်သူကတော့ blog ရတယ်ခါကျဘသူမှမဟုတ်ပဲကိုတင်တဲ့ live နဲ့ဟိုကိုမြင်နိုင်တယ်ဒီကဒီနေ့ခါတော့ live ပါတရားရတာခုတခါတရားတော့မပြေတော့ဘူးဒီနေ့ခါတော့အလိုဖြစ်တယ်ဥစ္စာတော်တော်ကြီးရဲ့ Facebook မှာဖြစ်တယ်ခုပြည်တယ်နဲ့ခုတိုင်းမှာခုပါခုစိတ်ကြဝမ်းနေကြကြုံအောင်ဖြစ်တယ်ဖြစ်တယ်
ဓာရီဟာမူးယစ်ဆေးလိုပဲစွဲလန်းခြင်းယောဂတစ်ခုအနေနဲ့ကျန်းမာရေးပညာရှင်တွေသတ်မှတ်ထားကြတယ်လို့နေပြည်တော်ပြည်သူ့ဆေးရုံကြီးစိတ်ကျန်းမာရေးဌာနပါမောက်ခဒေါက်တာဆန်းလင်းကပြောပါတယ
် ID ခင်မာကြတော့လေအေးစွဲကြတယ်ဗျဒီဆိုရှယ်မီဒီယာစွဲတယ်ပတင်းတွေကိုစွဲတယ်ဂိမ်းတွေကိုစွဲတယ်အေးအင်တာနက်ကနေပြီးတော့နောက်ခု shopping စွဲတယ် အဲ့လိုတွေမှာဒီဥစ္စာလည်းဆွဲလန်းတဲ့ပြဿနာတစ်ခုတွေမှာအကြီးကျယ်တစ်ခုပါပါတယ်အဲ့ဒါဆိုတော့သူပြည်သံပတ်သက်ပြီးတော့ကျွန်တော်တိုင်းတာနိုင်တဲ့ဥစ္စာတွေစကူးလို့ရှိတယ်ပေါ့နော်အဲ့လိုဟာမျိုးတွေနဲ့ဒီကိုကိုကိုအဆက်ဆက်အဲ့လိုဆွဲလာပြီးတော့ပြဿနာကတော့ကျန်တဲ့ဥစ္စာတွေကနေပြီးတော့ဆုံးရှုံးသွားတာတွေများတယ်ပေါ့ဗျာ Facebook နဲ့ပတ်သက်ပြီးတော့မတုံးအောင်မနေနိုင်ကြီးဖြစ်လာကြတာပေါ့အဲ့တော့ဖြတ်ဖို့ကျိုးစားပြီနဲ့ Facebook ဖြတ်ဖို့မအောင် Facebook မတော့အောင်ကွာကဒါမျိုးစေချက်မှဖြစ်လာအဲ့ဒါဒီနေ့ငါငါတိုင်းပေါ်လာသူ Facebook မတက်အောင်ဘယ်လိုမှမဖြစ်ဘူးအလို့တွေဟာမျိုးတွေအဲ့ခဏခဏပြင်းထန်ဖြစ်လာပြီးတော့ရေကျွန်တော်တို့ကဒီ Facebook addiction skill ရတော့မြင့်တယ်ပေါ့နော်အလို့ဟာမျိုးတွေဒီဥစ္စာဆွဲလန်းခြင်းပြဿနာမွေးစေဝါတို့လိုအရေးဆွဲတာပြီးတော့ဆွဲလန်းခြင်းပြဿနာတခုတည်းကျွန်မကြီးကသတ်မှတ်လာကြပါတယ်
ဒါကြောင့်တန်ဆဲလွန်ပေးဆိုတဲ့မြန်မာဆိုရိုးစကားနဲ့အညီဆိုရှယ်မီဒီယာတွေကိုအလွန်ကျွံအသုံးမပြုသင့်တဲ့အကြောင်းအကြံပြုရင်းဒီတစ်ပတ်ကန့်လက်ဆင်ရလူလူကျမ်းမာရေးအစီအစဉ်ကိုဒီမှာရန်နာခွင့်ပြုပါရှင်